Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြမှာတော်တာရှင်များရှင် VOA American တန်ကနေ2023ခုနှစ်အောက်တိုဘာလ18ရက်အင်္ဂါညပိုင်း VOA ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ American ပြည်တော်စု Washington DC မြို့တော်ကနေထည့်ထုတ်လွှင့်ပေးနေပါပြီရှင်ဒီရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာ3251တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ရောက်တဲ့အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတွေထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဘိုင်နန်အစ္စရေးကိုဗုဒ္ဓဟူးနေ့မှာသွားပါမယ်အမေရိကန်လို့ M1A1 Abram တင်ကားရီယူကရိန်းကိုရောက်သွားပါပြီမုံလိုက်ခက်စစ်ဆောင်ဒုက္ခသည်စခန်းတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ HRW လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆရာမဲတဲမှာတော့ KIA တပ်မဟာကိုးနဲ့အနံဘာကိုစစ်ကောင်စီတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့
မုံချုပ်ခန်းကြီးမှာပေါ့လေကြောင်းနဲ့တိုက်ခိုက်တာရှိတယ်။အနံဘာမှာလည်းသုံးခဲ့ခေါက်မုံချေပြီးမှတပ်မဟာကိုးအဲ့မှာလည်းတုံးတဲ့ခါဘုံကျဲတဲ့ဆိုတဲ့တရင်တက်ပါတယ
် KIO ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးကပြောတော့တာပါဒီအကြောင်းတရင်အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူစစ်ကောင်စီနဲ့မြေရှင်းလျာမှာရင်းမပင်နဲ့ခင်ဦးကဒေသခံ၈ဦးတိစုံခဲ့တာအပါအဝင်ရိုရီဂျာရင်းကိုအခုကြီးဆက်ပေးကြဖို့ကုလမဟာမေကြီးတိုက်တွန်းတာဒီလိုတရင်ပြဖို့ချက်တွေနဲ့အင်္ဂါညတိုင်းတက်ဆက်ပေးနေကြပတ်စင်ကနာတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အရင်ဆုံးတော့ထေတဲ့ရောက်နိုင်ငံတကာတရင်တွေကိုမခင်နိုင်တဲ့အတူပြောပြပေးပါပါရှင်
ဂါဇာကမ်းမြောင်ကိုအစ္စရေးတပ်ဖွဲ့တွေမြေပြင်ကထိုးစစ်ဆင်တိုက်ခိုက်မှုမစတင်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုမနေ့ပြန်အောက်တိုဘာ18ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်ဂါဇာကမ်းမြောင်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေကြီးထွားလာနေတဲ့အတွက်အခုလိုတွားရောက်တာလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်လက်ရှိအချိန်ထိအစ္စရေးနိုင်ငံသား1400ကျော်နဲ့ပါလက်စတိုင်း2800ကျော်တိတ်ဆုံးခဲ့ပြီဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ဗဂျမင်နက်ချန်ယာဟုနဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်တို့9နာရီခွဲကြာတွေ့ဆုံဆွေးနွေးပြီးနောက်ပိုင်းမှာပဲသမ္မတဘိုင်ဒန်ခီးစဉ်ကိုအခုလိုကြေညာခဲ့တာပါ
He's coming here at a critical moment for Israel for the region and for the world
Israel ဘာဝင်ဒေတာရင်းနဲ့တကဘာလုံးအတွက်အရေးကြီးတဲ့အချိန်ဖြစ်လို့သမ္မတဘိုင်ဒန်ဒီကိုရောက်လာတာပါပထမဆုံးအနေနဲ့သမ္မတဟာ Israel နဲ့ American ပြည်ထောင်စုဂျာမန်ထားရှိတဲ့စီးလုံးညီညွတ်မှုနဲ့လုံခြုံရေးဆိုင်ရာဂရီကဝတ်တွေကိုထပ်လောင်းအတည်ပြုကြမှာပါဒုတိယအနေနဲ့ကတော့ဒီအခြေတဲကိုအခွင့်ကောင်းယူပြီး Israel ကိုတိုက်ခိုက်ဖို့ကြိုးစားနေတဲ့ဘသူကိုမဆိုကျွန်တော်တို့ရဲ့ပြက်သားတဲ့ရည်ရွယ်ချက်ကိုပြသဖို့အတွက်ပါလို့သမ္မတဘိုင်ဒန်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောသွားတာပါရည်သားတွေကိုထိခိုက်မှုနည်းနိုင်သမျှနည်းစေဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေစီးဆင်းနိုင်မဲ့စစ်ဆင်ရေးတွေကို Israel ဘက်ကဘယ်လိုလှုပ်ဆောင်မလဲဆိုတာကိုသမ္မတဘိုင်ဒန်ကို Israel ဝန်ကြီးချုပ်နက်တန်ယာဟုကပြောဆိုမှလည်းဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာဂျယ်ဘဲလ်စ်ကတဆင့်ဂျော်ဒန်နိုင်ငံကိုသွားမှာဖြစ်ပြီးဘီယင်အဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့အီဂျစ်သမ္မတပါလက်စတိုင်းအာဏာပိုင်တို့နဲ့ပါတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ဂါဇာဒေသမှာပိတ်မိနေတဲ့ပါလက်စတိုင်းသားတွေအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့အစ္စရေးဝန်ကြီးချုပ်ဗဂျာမင်နက်တန်ယာဟုနဲ့ဆွေးနွေးရမှာတိုးတက်မှုရမယ်အလားအလာတွေ့ရကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။အမေရိကန်ရဲ့ပန်ကြားချက်အရအလူရှင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဂါဇာဒေသကအရက်သားတွေအတွက်စာနာမှုအကူအညီတွေပေးနိုင်မဲ့အစီအစဉ်တစ်ခုကိုအမေရိကန်နဲ့အစ္စရေးသဘောတူထားကြောင်းအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံအပြီးသတင်းထောက်တွေကိုပြောလိုက်တာပါ။အကူအညီတွေဟာအရက်သားတွေအတွက်တသက်တသာဖြစ်ပြီးဟာမတ်စ်တွေအကျိုးအမြတ်မရအောင်စီစဉ်မယ်လို့လည်းပြောပါရယ်။ဂါဇာဒေသကိုစာနာမှုအကူအညီတွေအများဆုံးပေးနိုင်မှုအရေးကြီးနေပေမဲ့ဟာမတ်စ်စစ်သွေးကြွတွေကအကူအညီတွေကိုသိမ်းယူတာဒါမှမဟုတ်ဟန်တားတာတွေလုံမှာကိုစိုးရင်ကြောင်းလဲဝင်းဂျီဘလင်ကန်ကပြောခဲ့တာပါ။ဟာမတ်စ်ထိန်းချုပ်ရာဒေသကိုအစားအစာရေးနဲ့73C တင်သွင်းခွင့်တွေကိုအောက်တိုဘာလ9ရက်နေ့ကစပြီးတော့ပိတ်ပင်ထားပြီးအစ္စရေးတပ်ဖွဲ့တွေကပိတ်ဆို့ထားသလိုဂါဇာဒေသမှာပါလက်စတိုင်းတွေလျှက်စစ်မီးလဲလုံးဝမရဘဲဖြစ်နေတာပါရှင်။
အစ္စရေးကိုဟာမတ်စစ်သွေးကြွအဖွဲ့ဝင်တိုက်တဲ့အချိန်မှာမြောက်ကိုရီးယားဘက်ကလက်နက်တွေအသုံးပြုခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုင်ရာအစ္စရေးသံမက်ကြီးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အွန်လိုင်းမှာပြန့်နှံ့နေတဲ့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ညင်းဆိုပါတယ်။ဟာမတ်အဖွဲ့အသုံးပြုခဲ့တဲ့လက်နက်တွေဟာမြောက်ကိုရီးယားကထုတ်တဲ့လက်နက်တွေလို့တောင်ကိုရီးယားနိုင်ငံမှာ3နှစ်ကြာတာဝန်ယူခဲ့တဲ့အစ္စရေးသံမက်ကြီးအကီဗာတိုက VOA ကိုစနေနေ့ကပြောပါတယ်။မြောက်ကိုရီးယားလက်နက်တွေဟာအီရန်ကိုအချိန်တော်ကြာခရင်ကရောက်နေတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဒီလက်နက်တွေကို ဂါဇာမှာဖျက်ဆီးပစ်မယ်လို့လည်းတန်မတ်ဂျီအဂီဗာတူကဗီအိုနဲ့ဆက်သွယ်မိမြန်ရမှာပြောဆိုသွားပါတယ်။အောက်တိုဘာ9ရက်အစ္စရေးဘက်ကတိုက်ခိုက်နေကြတဲ့ကမြောက်ကိုရီးယားလုံ RPG တွန်းကန်အားသုံးပခုံးထမ်းဘုံးဒီအမြောက်တွေကိုတင်းစီရမိခဲ့တဲ့ပုံတွေဟာ X လူမှုကွန်ရက်မှာပြန့်နှံ့နေတာလည်းဖြစ်ပါတယ်ရှင်။
Belgium နိုင်ငံ Brussels မှာတနင်္လာနေ့ကကျင်းပတဲ့ Belgium နဲ့ Sweden နှစ်နိုင်ငံ Euro 2024ဘောလုံးပြိုင်ပွဲ66ပွဲမှာပြစ်ခတ်မှုဖြစ်ပွားပြီးတော့ပွဲကြည့်ပရိသတ်ထဲက Sweden နိုင်ငံသား2ဦးသေဆုံးသွားတာကြောင့်ပွဲတဝက်နဲ့ရပ်နားလိုက်ရပါတယ်။ Belgium နိုင်ငံမှာအကြမ်းဖက်တိုက်ခတ်မှုတွေကြောင့်ရနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ထားချိန်မှာဘောလုံးပွဲကြီးတဲ့ပြိသက်ကိုပြစ်ခတ်တိုက်ခတ်မှုဖြစ်ပွားတာပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူဟာအသက်45နှစ်အရွယ်တူနီရှားနိုင်ငံသားအစွန်ရောက်တမားတူဖြစ်ပြီးတော့ပြစ်ခတ်မှုဖြစ်ပွားအပြီးနိုင်ပိုင်းအကြာမှာသူ့ကိုပြစ်တက်လိုက်တဲ့အကြောင်းဘယ်လ်ဂျီယံပြည်ထောင်စုဝန်ကြီးကကြေညာပါတယ်တိုက်ခိုက်ရာမှာအုံပြုခဲ့တဲ့လက်နက်ကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့သူဟာအသေးခံမှုအစဉ်သစ်ဖြစ်တဲ့အကြောင်းနဲ့ဆွေဒင်နိုင်ငံသားတအုပ်ကိုတက်လိုက်တဲ့အကြောင်းအွန်လိုင်းမှာဗီဒီယိုနဲ့ကြေညာခဲ့တာပါတတိယမြောက်ဆွေဒင်နိုင်ငံသားတအုပ်လည်းအပြင်းထန်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ5သန်းခွင့်နောက်ထပ်ထောက်ပံ့မယ်အကြောင်းဗြိတိန်အစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်။ဘေကင်းလုံခြုံပြီးကိုယ်သဘောဆန္ဒနဲ့ညီကုံတိတ်ခါရှိရှိနေရပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာရေးရေရှည်ဖြည့်ရှင်းဖို့အတွက်တန်တိတ်ထန်ချထားကြောင်းကိုလည်းဗြိတိန်အစိုးရကအင်ဒိုပစိဖစ်ရေးရာဝန်ကြီးအန်မယ်ရီထရီဗလီယန်နဲ့ကြေညာချက်မှာပြောဆိုထားပါတယ်။ရိုဟင်ဂျာတွေနေရမပြန်နိုင်သေးခင်မှာလူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးအပ်သွားဖို့ဆုံးဖြတ်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာအကြက်တဲတွေကြောင့်ရိုဟင်ဂျာတွေအရေးအပါအဝင်လက်ရှိပြဿနာတွေကိုမေးမထားဖို့နဲ့ကုညီထောက်ပံ့မှုတွေဆက်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီအကြီးအကဲကတိုက်တွန်းနေချိန်မှာပဲဗြိတိန်ကနောက်ထပ်အကူအညီတွေပေးဖို့အတွက်ကြေညာလိုက်တာဖြစ်ပါတယ်ရှင်
ကစီဗီနယ်လိုက်ဇာမြို့အနီးအရက်သားတွေတည်ဆုံခဲ့တဲ့မုံလိုက်ခတ်စစ်ဘေးရှောင်ဒုက္ခသည်စခန်းကိုအောက်တိုဘာလ9ရက်နေ့ကမြန်မာစစ်တပ်ရဲ့တိုက်ခတ်မှုဟာစစ်ရာဇဝတ်မှုမြောက်တဲ့အကြောင်း HRW လူခွင့်ရေးအဖွဲ့ကပြောဆိုပါရယ်လေကြောင်းနဲ့မြေပြင်ကလက်နက်ကြီးတွေတုံးထိုးစစ်ဆင်ခဲ့တဲ့အတွက်ကလေးငယ်17ယောက်အပါအဝင်အရက်သား29ယောက်တည်ဆုံခဲ့တဲ့ဖြစ်ရပ်ကိုပြန်လည်စစ်ဆေးပြီးတော့ HRW အဖွဲ့ကအစီရင်ခံစာထုတ်ပြန်တာပါတိုက်ခတ်မှုနဲ့ပတ်သက်လို့မျက်မြင်သက်သေ5ယောက်ကိုမေးမြန်းခဲ့ပြီးတော့ပုံ20ကျော်နဲ့ဗီဒီယို3ကို HRW အဖွဲ့ကစစ်ဆေးတုံ့တက်ခဲ့တာပါမြန်မာစစ်တပ်တွေကရွာကိုပထမလေချောင်းကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ထိခိုက်ပျက်စီးခဲ့တဲ့အပြက်အစီအစနာတွေဟာလည်းလေချောင်းကချပေးတဲ့အားပြင်းတဲ့ပေါခွေရေးဘုံတွေကြောင့်ဆိုပြီးတော့စစ်ဆေးတွေ့ရှိရပြီးတိုက်ခတ်တဲ့အချိန်အတိုက်အခံဘက်ကလက်နက်ကင်အဖွဲ့တွေမရှိတဲ့အကြောင်း HRW အဖွဲ့ကပြောဆိုပါရယ်သဆိုင်ရာနိုင်ငံတွေအနေနဲ့ဒီလိုအရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်မှုကိုရှုတ်ချနေုံမဟုတ်တော့ပဲတိကျတဲ့အရေးယူမှုတွေလုပ်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်း HRW အဖွဲ့ကပြောဆိုထားပါရယ်စစ်ကောင်စီကတော့ရန်တူလောင်ထားတဲ့နေရာမှာမတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ညှင်းဆန်ခဲ့ပါရယ်ဒီတိုက်ခတ်မှုဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုတာကို NSD အနေနဲ့National လူအခွင့်အရေးအဖွဲ့ကြီးကလည်းပြောဆိုထားပါရရှင
်။သမရဘိုင်နဲ့အစိုးရကယူကရိန်းကိုပေးမယ်လို့ကတိပေးထားတဲ့ American လို့ M1A1 Abrams တင်က30တစ်စီးလုံးကိုယူကရိန်းရောက်ရှိသွားပြီလို့ American စစ်တပ်ကပြောပါရယ်။ဂျာမနီမှာရှိတဲ့ American တပ်ဖွဲ့တွေကလေ့ကျင့်ပေးခဲ့ပြီးယူကရိန်းတပ်သားတွေကခဲယမီကြောက်တွေတင်ကအပူပစ္စည်းတွေနဲ့တူယူကရိန်းကိုပြန်သွားချပြီလို့ဥရောပနဲ့ Africa ဆိုင်ရာ American စစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါရယ်။ Abrams တင်ကတွေကိုစစ်မြေပြင်ကိုပို့ဆောင်နိုင်မှုအချိန်ယူခဲ့ရပေမဲ့ယူကရိန်းတပ်ဖွဲ့တွေကတင်ကတွေကိုဘယ်နေရာမှာဘလို့ထိတိရရောက်တုံးရမယ်ဆိုတာကိုတေချာဆုံးဖြတ်နိုင်မှာဖြစ်တယ်လို့ American စစ်တပ်ကအရာရှိတွေကပြောပါရယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ဒီကနေ့အင်္ဂါနေ့မှာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိလာပါတယ်။တရုတ်နိုင်ငံရဲ့အထင်ကရကပလန်စီမံကိန်းအကောင့်ထဲပေါ်တာ10နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတဲ့ forum ကိုတက်ရောက်ဖို့ပူတင်နိုင်တရုတ်နိုင်ငံကိုရောက်လာတာပါ။တရုတ်သမ္မတရှီချင်းဖင်ရဲ့ကပလန်စီမံကိန်းအစီအစဉ်မှာအာရှ၊အာဖရိက၊လက်တင်အမေရိကဥရောပအရှေ့ပိုင်းနဲ့တောင်ပိုင်းဒေသဆက်သွယ်ထားတဲ့လမ်းတွေဖောက်လုပ်ပြီးတော့ ကုန်သွယ်ရေးလမ်းကြောင်းချဲ့ထွင်တာပါ။ဗုဒ္ဓဟူးနေ့မှာကျင်းပတဲ့ forum အတွင်းတရုတ်သမ္မတရှီကျင်းပင်မိန်ကွန်းပြောအပြီးမှာပူတင်ဟာ forum ကိုတက်ရောက်လာတဲ့အထူးဧည့်သည်တော်အဖြစ်မိန်ကွန်းပြောမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ပူတင်ဟာရှီနဲ့တီးခြားစီတွေ့ဆုံဖို့စီစဉ်ထားတယ်လို့ဆိုပါရယ်။အဲ့ဒီတီးခြားဆွေးနွေးပွဲအတွင်းအစ္စရေးနဲ့ပါလက်စတိုင်းပဋိပက္ခအရေးလက်ဆွေးနွေးမှာဖြစ်တယ်လို့ရုရှားပြောခွင့်ရကိုကူကားပြီးတော့ရုရှားသတင်းဌာန RIA မှာဖော်ပြထားပါရယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ကလေးနဲ့အတူကျမအလေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်က KIA တပ်မဟာကိုဌာနချုပ်နဲ့အနံ့ပါကိုဒီလ16ရက်နေ့တနင်္လာနေ့ညနေပိုင်းမှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့် KIA အရာရှိတချို့ထိခိုက်သေးဆုံးခဲ့ကြောင်းဖားကတ်ဒေသခံတွေကပြောပါရယ် KIA ဘက်ကတော့စစ်ကောင်စီဘက်ကတပ်မဟာကိုဌာနချုပ်နဲ့အနံ့ပါကိုဘုံကျဲတိုက်ခတ်တာရှိကြောင်းအတည်ပြုပေမဲ့အထိခိုက်စေရမရရှိသေးကြောင်းပြောပါရယ်ဒီကြောင့်တရင်ပြပုချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်
ဖားကတ်မြို့နယ်က KIA တပ်မဟာကိုဌာနချုပ်နဲ့အနံ့ပါနယ်နေရာကိုဒီလ16ရက်နေ့ညနေ4နာရီခွဲလောက်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာပါ။ဖားကတ်ဒေသခံတို့ကဒီတိုက်ခိုက်မှုမှာ KIA အရာရှိ3ဦးလောက်သေဆုံးခဲ့တယ်လို့သိရကြောင်း VOA ကိုပြောပါတယ
်။မနေ့ကကနောက်ပါဘက်မှာဒိန်းဒူဒီနဲ့ကားချရတယ်လို့ရှိ3ယောက်လည်းကြားသွားတယ်အရသာတော့မချဘူးခနာချုံရဲတွေ့တယ်အဲ့ဒီအနောက်ပါမှာလည်းတွေ့တယ်လေလေရောတခါလည်
းအနှံ့ပါမှာဈေးဆိုင်တန်းနေရှိနေတာကြောင့်အရသာတချို့လည်းထိခိုက်နိုင်ကြောင်းပြောပါတယ်ဒါပေမဲ့အနှံ့ပါဘက်မှာဖုံးဆက်တွေ့လို့ခက်ခဲနေတာကြောင့်သတင်းအတိအကျမသိရသေးပါဘူးတခြားဒေသခံတယောက်ကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အနှံ့ပါကဟောတေတမဟာကူကတမဟာကူမှာဘုံတူလုံးကြရရဒီမှာဒီကနန်းပါမှာကောအဘုံတူလုံးနဲ့ကြရရအရာရှိနေပါသွားရည်ကိုပြောတာကအခုတောင်းနေတဲ့ရှိရပေါ်တော့အမားဒီလိုဒီနေပါမှာကအဒီကြမ်းမပြရသေးဘူး
ဒီတိုက်ခိုက်မှုကို KI ကိုပြန်ကြားရေးတာဝန်ခံဘုံမူးကြီးနော်ဘူးက6နာရီခွဲလောက်မှာတိုက်ခိုက်ခဲ့ကြောင်းအတည်ပြုပြောကြပါတယ်
မနေ့က6နာရီကျော်ပေါ့နော်6နာရီ40မှာ9နာရီဒီလောက်ထိပေါ့မုံချုပ်ခန်းထဲမှာပေါ့အဲလေကြောင်းနဲ့တက်ခိုက်တာရှိတယ်အနောက်ပါမှာလဲတုံးလက်ခေါက်ဘုံကျဲပြီးမှဟိုတမဟာကူတဲ့မှာလဲတုံးလက်ခါအဲဘုံကျဲတယ်ဆိုတဲ့တရင်တက်ပါတယ်နောက်ဖတ်ဆန်တက်ကနဲ့လက်နဲ့ကြီးနဲ့လဲအဲ့ဒီပတ်ဝန်းကျင်မှာတိတာလေးကိုတို့တရင်ပေါ်လာတာရှိပါတယ
်ခင်ဗျာ။ KIA နဲ့အရသားတွေရဲ့ထိခိုက်သေဆုံးမှုသတင်းကိုတော့ပေးပို့လာတာမရှိသေးကြောင်းအခုလိုဆက်ပြောပါတယ
်။အာကျွန်တော်တို့စီမရေဝင်ပါကြောင်းကြားတာမရှိပါဘူး။အဲဒီအနောက်ပါမှာလည်းဒီလိုလူထုကြီးရှိတဲ့ဘက်မှာလည်းကြတော့ကြတယ်လို့ပြောတယ်။ဒါပေမဲ့ထိခိုက်မှုတွေသေဆုံးမှုတွေကတော့ခုတစ်ခါကတော့ကျွန်တော်တို့စီမကြောင်းကြားတာတော့မရှိဘူးခင်ဗျာ။
ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့တည်င်းမရှိသေးကြောင်းဒေါက်ဖုံးရံကစစ်ကောင်စီတပ်သားတွေကိုမဒီရံဘက်ကိုရဟတ်ရင်နဲ့ပို့ဆောင်နေကြောင်းနဲ့စစ်ကောင်စီစစ်ကြောင်းတွေမိုးလွဲချောင်းဘက်ကနေဒေါက်ဖုံးရံဘက်ကိုဝင်လာနေကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ် KNG ခေါ်ကချင်သတင်းဌာနကတော့ဒီလ16ရက်နေ့ညနေက KIA တပ်မဟာကိုဌာနချုပ်ကိုစစ်ကောင်စီကဂျက်တိုက်လေရေ3စီးနဲ့5ချိန်နဲ့မနေဘုံကျဲတက်ခတ်ခဲ့သလိုအနောက်ပါကိုကန်စီစစ်ဗျူဟာကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းဖော်ပြပါတယ်။ဒီနေ့ညရာကိုတိုက်ခိုက်မှုမှာ KIA အထက်တန်းအရာရှိနဲ့တပ်သားအပါအဝင်အားလုံး10ဦးလောက်သေဆုံးခဲ့တယ်လို့သိရကြောင်းနဲ့အတည်ပြုချက်ရယူနေစေဖြစ်ကြောင်းဖော်ပြပါတယ်။လွန်ခဲ့တဲ့2022ခုနှစ်အောက်တိုဘာလ23ရက်နေ့မှာလဲဖားကတ်မြို့နယ်အနံ့ပါရွာမှာကျင်းပတဲ့ KIA တီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုစစ်ကောင်စီကလေကြောင်းကဘုံကျဲတက်ခိုက်တာရှိခဲ့မှုပါတယ်။ဒီတက်ခိုက်မှုမှာ KIA အရာရှိစစ်တီအပါအဝင်လုပ်ငန်းရှင်နဲ့ပြည်သူစုစုပေါင်း60ကျော်သေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့မှုပါတယ်။ဒီလ9ရက်နေ့ကတော့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့မုံလိုက်ခက်စစ်ဆောင်စခန်းကိုစစ်ကောင်စီကတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်17ဦးအပါအဝင်29ဦးသေဆုံးပြီး58ဦးထိခိုက်ဒဏ်ရာရခဲ့ကြောင်း KIA ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့တိုက်ခိုက်တာမရှိကြောင်းနဲ့ဒါဟာအမိုနီယာနိုက်ထရိတ်တူလောင်ယုံပောက်ကွဲတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ KIA ပြန်ကြားရေးတာဝန်ခံကဒီတက်ခတ်မှုမှာစစ်ကောင်စီဘက်ကဘုံအကြီးတလုံးချခဲ့ပြီးတဲ့နောက်လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကံမြို့နယ်က KIA တပ်မဟာကိုနဲ့အနံပါကိုစစ်ကောင်စီတက်ခတ်ခဲ့တဲ့တဲ့တင်ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့စကိုင်းတိုင်းဘက်ကအခြေအနေကိုလည်းပြောပြပေးပါမယ်စကိုင်းတိုင်းရင်းမပင်တဲ့ခင်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်တွေစစ်ကြောင်းထိုးနယ်မြေရှင်းနေပြီးတော့အောက်တိုဘာလ15ရက်နေ့ကတော့ရင်းမပင်မြို့နယ်ကဒေသခံ6ဦးနဲ့ခင်ဦးကဒေသခံ2ဦးတို့တပ်ဖြတ်ခံခဲ့ရပါတယ်။သေဆုံးရသူတွေရှိသလိုအဖမ်းခံရသူတွေလည်းပါရှိနေပြီးတော့တချို့ပြန်လွတ်မြောက်လာပေမဲ့ပြန်မလို့ပဲစစ်ကြောင်းတစ်လျှောက်ဆက်ပြီးဖမ်းဆီးခေါ်ဆောင်သွားတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင်။
စကိုင်းတိုင်းရင်းမပင်မြို့နယ်နဲ့ခင်ဦးမြို့နယ်တွေမှာစစ်ကောင်စီစစ်ကြောင်းကဒေသခံပြည်သူ9ဦးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးတို့ကိုတပ်ဖြတ်ခဲ့တယ်လို့ရင်းမပင်နဲ့ခင်ဦးမြို့နယ်ကဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ဘက်ကနေရင်းမပင်မြို့နယ်တဲကိုစစ်ကောင်စီစစ်ကြောင်းဝင်လာတဲ့အချိန်မှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြမ်းဆုံးရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲအတွင်းမှာကာကွယ်ရေးတပ်ဖွဲ့ကတအူးစစ်ကောင်စီတပ်ရဲ့ဖမ်းဆီးခံရပြီးတော့ခေါင်းဖြတ်တပ်ဖြတ်ခံရတယ်လို့ရင်းမပင်မြို့နယ်ကာကွယ်ရေးတပ်ဖွဲ့ဝင်တအူးကပြောပြပါဗျ။အ
ဲကျွန်တော်ကတော့တယောက်ကြတယ်တရားတယောက်ကထံရတော့ကြတယ်ပေါ့နော်။တခြားတရင်တပ်ဖွဲ့ကလည်းဒါကတော့နှစ်ယောက်လောက်ရှိတယ်။ရုပ်တရင်ကတယောက်ကတော့နည်းနည်းဟောက်ပိုက်လေးလက်နဲ့ကြည့်တော့ကျတော့ဆောက်သွားလို့ပြောပါတော့။အောက်ဆီဂျင်ပြတ်ပြီးဖြစ်သွားအာရုံသာဆိုတော့လေ။တယောက်ကြည့်ကြတယ်တယောက်ကတော့အမိသွားတယ်ပေါ့ကျွန်တော်ခေါင်းဖြတ်တပ်ခံရတယ်ပေါ့နော်။
အော်တိုဘာလ15ရက်နေ့ကပလဲမြို့နယ်ဘက်ကနေရင်းမပင်မြို့နယ်တဲကိုဝင်လာတဲ့စစ်ကြောင်းကဒီကနေ့အော်တိုဘာလ16ရက်နေ့မှာတော့ရင်းမပင်မြို့နယ်သဲကုန်းကျေးရွာကဒေသခံ6ဦးကိုဖမ်းဆီးပြီးတော့ရိုက်နှက်တပ်ဖြတ်ခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကအတည်ပြုပါရတယ်။အဲ့ဒီ6ဦးထဲမှာအသက်16နှစ်အရွယ်ဆယ်တန်းကျောင်းသား2ဦးပါဝင်ပြီးတော့အားလုံးကတော့စစ်ဘေးတန်းရှောင်နေကြတဲ့ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ
်။ဒီနေ့စစ်ကြောင်းလေးမနက်ပိုင်းကျတော့ရှင်းလင်းဝင်နေခွေးကြောင်းနဲ့ဖြတ်ပြီးဆိုတော့ရောဝင်တဲ့ခါကျတော့ဒီရာသီရာသားပေါ့နော်အပြစ်မဲ့လုံအောင်ចောင်းသားလေးတွေဖြစ်တဲ့ចောင်းသား2ယောက်ပါတယ်အရှင်သားတယောက်နဲ့ဒီအပဲ34လေးကျော်ဟိုရေဘူးကြီးလေးပါဝင်ပေါ့ဗျာစုပေါင်း6ယောက်ပေါ့နော်အော်ဒီတို့ကလည်းဒီဖိချောင်းချင်းမြို့တော်မျိုးနဲ့ဆိုကြောင်းဝင်တော့အချိန်ဒီကဖသာသာမိပါတဲ့ခါကျတော့သူတို့ကလည်းဒီနေ့နှိမ့်ဆက်ပြီးတော့တတ်ထားခဲ့တယ်ခုံကြောင်းနေတယ်တော့ရွာထဲမှာရောဝင်နောက်ဖြတ်စီထားတာလည်းတော်တော်များတယ်
စစ်ကောင်စီစစ်ကြောင်းတွေကတနင်္လာနေ့ညနေပိုင်းမှာတော့ရင်းမပင်မြို့နယ်မြင်းသာကုန်းကျေးရွာမှာအင်အား60ကျော်လောက်နဲ့တပ်ဖွဲ့ရင်းပေါင်တိုင်းကျေးရွာမှာအင်အား60ကျော်ဝင်းကျင်လောက်နဲ့တပ်ဖွဲ့စီခွဲပြီးတော့စုစုပေါင်းအင်အား120ကျော်လောက်နဲ့စခန်းချနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ရင်းမပင်မြို့နယ်မှာလက်ရှိစစ်ကောင်စီတပ်စခန်းချနေတဲ့ရင်းပေါင်တိုင်းကျေးရွာအပါအဝင်အနည်းဆုံးကျေးရွာ10ရွာကျော်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။စစ်ကောင်စီရဲ့စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးစစ်ကြောင်းဝင်တဲ့အခါမှာအရင်ကလိုမျိုးကျေးရွာတွေကနေဖြတ်တာမျိုးမဟုတ်ဘဲနဲ့စစ်ဆောင်ဒေသခံတွေနေလေးရှိတဲ့ကျေးရွာအပြင်ကတောတွေကနေဖြတ်ဝင်တာမျိုးတွေရှိနေတာကြောင့်ဒေသခံတွေဖမ်းဆီးတပ်ဖြတ်ခံနေရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။ဒါကြောင့်မို့လို့ဒေသခံတွေစစ်ဆောင်နေဆိုရင်တောတွေထဲမှာမနေဘဲနဲ့စစ်ကြောင်းနဲ့လွတ်ရာအတော်အတန်ဝေးတဲ့ကျေးရွာတွေစီကိုစစ်ဆောင်ကြဖို့တိုက်တွန်းထားတယ်လို့ဆိုပါတယ်။ခင်ဦးမြို့နယ်ညောင်ပင်ကြီးစုကျေးရွာကိုဝင်ရောက်ခဲ့တဲ့အဲ့ဒီစစ်ကြောင်းကကျေးရွာကနေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာတော့ရေဦးညောင်ပင်သားကားလန်မူးတိန်ချောင်းကူတရာအနီးမှာမိုင်းထောင်ထားခဲ့တာကြောင့်ဒေသခံတဦးမိုင်းထိပြီးတော့ခြေထောက်ပြတ်သွားတယ်လို့ဒေသခံကပြောပါတယ်ခင်ဦးမြို့နယ်မှာလည်းအောက်တိုဘာလ14ရက်နေ့တုန်းကဝင်လာတဲ့စစ်ကြောင်းကြောင့်စစ်ရှောင်နေရတဲ့ဒေသခံတွေကတချို့စစ်ကြောင်းဝေးသွားတဲ့အချိန်မှာတော့ကျေးရွာကိုပြန်ဝင်ကြတာရှိပေမဲ့ရေဦးညောင်ပင်သာကားလန်တဝိုက်မှာတော့စစ်ကြောင်းဖြန့်ကျက်ထားတာကြောင့်အဲ့ဒီနားတဝိုက်မှာရှိတဲ့မူးသာတပ်ဘေးညောင်ပင်ချံဆယ်ကြီးရွာသစ်ချမ်းသာကုန်းအင်းပတ်စတဲ့ကျေးရွာတွေကဒေသခံ9000ဝန်းကျင်လောက်ကထပ်ပြီးတော့စစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှု UNOCHA ရဲ့အော်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံတဝန်းပြည်တွင်းနေရဲစွန့်ခွာသူဥယေပေါင်း2သန်းနီးပါးရှိလာပြီးတော့စက်တင်ဘာလ26ရက်နေ့ကနေအော်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွေမှာလူဥယေ 13,000 ဝန်းကျင်နေရဲစွန့်ခွာထွက်ပြေးနေကြရတယ်လို့ထုတ်ပြန်ထားပါတယ်ရှင်
စစ်ကောင်စီနယ်မြေရှင်းလင်းရမှာရင်းမပင်တဲ့ခင်ဦးကဒေသခံ၈ဦးသေဆုံးခဲ့တဲ့တဲ့တင်မတ်စုမုံပြောပြပေးခဲ့တာပါအခုတော့ online ငွေလိမ်မှုနဲ့ပတ်သက်တဲ့တဲ့တင်ကိုဆက်ပြီးတော့ပြောပြပေးပါမယ် Internet online ဘောကနေတရားမဝင်စီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်နေတဲ့မြန်မာနိုင်ငံတဲကတရုတ်နိုင်ငံသား2300ကျော်ကိုမြန်မာဘက်ကနောက်ထပ်လွှဲပြောင်းပေးခဲ့တယ်လို့တရုတ်အစိုးရကတနင်္လာနေ့ကပြောပါတယ်။အခုလိုလှုပ်ဆောင်မှုဟာမြန်မာအခြေစိုက်စိုက်ဘာရာဇဝတ်မှုတွေကိုနှိမ်နင်းမှုကျိုးပန်းတာဖြစ်ပေမဲ့မြန်မာနိုင်ငံထဲမှာတော့ဒီလုပ်ငန်းတွေကကြီးထွားနေစေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခမ်းမောင်ကပြောပြပေးပါမယ်
။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးလိန်လည်နေတဲ့မြန်မာမြောက်ပိုင်းကအွန်လိုင်းခြေပြုလုပ်ငန်းပေါင်းစုံလုပ်ကိုင်နေသူ2346ယောက်ကိုမြန်မာဘက်ကလက်ခံရရှိခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနတွေကရေးသားကြပါရယ်။မြန်မာနဲ့တရုတ်ယူနန်အစိုးရကြားနေဆက်ဒေသလုံခြုံရေးအတွက်ဥပဒေစိုးမိုးရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်နေပြီးအခုချိန်ဖမ်းဆီးရမိတဲ့အရေးအတွက်ဟာအားဆုံးဖြစ်တယ်လို့တရုတ်သတင်းတွေကဖော်ပြကြပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်မြို့တွေမှာဒီလုပ်ငန်းတွေကဆက်ရှိနေတာဖြစ်ပြီးဒီလုပ်ငန်းတွေအတွက်လိုအပ်တဲ့ဝန်ထမ်းတွေခန့်ဖို့အင်္ဂလိပ်စာနဲ့ကွန်ပျူတာကျွမ်းကျင်တဲ့အသက်30အောက်မြန်မာလူငယ်တွေကိုဆက်ပြီးခေါ်ယူနေဆဲဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ပြည်သူစစ်တွေကြီးစိုးတဲ့လောက်ကိုင်းမြို့မှာဆိုရင်ကြားဖြန့်လို့ခေါ်တဲ့ဒီအွန်လိုင်းငွေလိမ်ကိုင်းတွေအများအပြားကြီးစိုးနေတာဖြစ်ပါတယ်။တချို့ဆိုရင်လောက်ကင်မြို့မှာအခြေစိုက်ထားပေမဲ့ရန်ကုန်နဲ့မန္တလေးမှာအလွယ်တကူအလုပ်ဆင်းလို့ရနိုင်ကြောင်းကြားဖြန့်ပွဲစားတူက VOE ကိုပြောပါရယ်လောက်ကင်မြို့မှာလုပ်မယ်ဆိုရင်တလကိုအခြေခံလစာတရုတ်ယွမ်ငွေ3000မြန်မာငွေ10သိန်းဝန်းကျင်ပေးပြီးရန်ကုန်မှာအလုပ်ဆင်းမယ်ဆိုရင်တော့ချက်28000နဲ့စူဂျေးပေါင်ပြီးပေးနေတယ်လို့သူကပြောပါရယ်ရန်ကုန်မှာတော့ဖောက်တယ်ရရနိုင်တလောက်များများရှာပြီးအချက်လက်တွေမေးမြန်းစူးစောင်းရတာကိုပဲအဓိကလုပ်ရမယ်လို့သူကပြောပါရယ်
ဒီမော်ဒယ်လာဆင်မှာရုပ်ကနားတိုင်းရုပ်ကမှာညက်ပဲလုံလာလို့ပြီးပြည့်တဲ့အင်ဂျင်နီယာမှာကိုယ်မှာဆင်းရရမှာရောအဲ့လိုဆင်းရမှာတာမီမဆင်းရမှာရောသူ့တိုင်းတော့ရနိုင်တော့ရန်ကုန်မှာလေဟိုလာစာကတက်တော့ညက်ကတက်တက်လာတော့တက်ကရုပ်ကုန်းဆက်ပြီးအရောက်30ဆက်အဲရမခင်နေဆိုရင်တောင်းလို့ဆက်ပြီးအိမ်မှာမှာကတ်တမတ်တမီတို့တော့တက်ပြီးတယ်သူကမှတက်ပြီးတယ်တယောက်ဆက်ပြီးကြော်ပြီးရှာနိုင်တယ်တလမှာ35ယောက်ရှာနိုင်3သိန်းဆိုပြီး20ရှာနိုင်4သိန်းလာစာတက်ဘောနဲ့တက်ချားလို့ပြောတယ်ကစ္စတမရဲ့ information ဟာဒီလိုယူရတာအရင်ခက်တဲ့အလုပ်လူရင်းအလုပ်ရှင်းဆိုင်အလုပ်လူလုံးကြီးမလားဆိုင်ရတာဒီမှာလည်းပြည်နေနော်ဆိုတော့ကိုကြီးတိုင်းကျူတာတို့ဘုန်းနဲ့ကရလာမှုလို့လို့နော
်တရုတ်ရဲတပ်ဖွဲ့နဲ့ပူးပေါင်းရှာဖွေရမှာမြန်မာနယ်စပ်ဒေသတွေကနေဖမ်းဆီးရမိသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေပါတယ်မြန်မာနိုင်ငံသားတချို့ကတော့ရွှေငွေတသိန်းဒဏ်တွေရိုက်ခံဝင်ရေးထိုးခိုင်းပြီးတရုတ်ဘက်ကပြန်လွှတ်ပေးခဲ့တယ်လို့ချိုးက VOA ကိုပြောပါတယ်ရှေ့တောင်အာရှကအွန်လိုင်းငွေလိမ်ကိန်းတွေကိုတရုတ်အစိုးရကနှိမ်နင်းနေပေမဲ့အိန္ဒိယမြန်မာဘက်မှာတော့ဒီရာဇဝတ်မှုတွေကလွတ်ကင်းနေတယ်လို့လေလာသူချိုကဆိုပါရယ်မြန်မာနဲ့တရုတ်အရေးလေလာသုံးသက်သူဒေါက်တာလှကျော်စောကအခုလိုသုံးသက်ပါတယ
်ဟိုမြန်မာနိုင်ငံရေမဟုတ်ဘူးဗျတော်တော်နိုင်ငံများများမှာဖြစ်နေတာဥပမာစင်ကာပူတို့အဲနောက်ပြီးတော့အင်ဒိုနီးရှားတို့အဲ့ဒီနိုင်ငံတွေမှာလည်းအဲ့ဒီငွေလိမ်ကိန်းတွေတော်တော်များများပေါ်နေတယ်ကြားတယ်ဗျအထူးသဖြင့်အဲတရုတ်ဖွာချောင်းကြီးအဲပြည်ရာတရုတ်မျိုးသားတွေရှိတဲ့အရက်တွေမှာအဲပေါ်မှာတော့ဆောက်ပဲတရုတ်ကလည်းအကြီးကျယ်ကိုလိုက်ဖြစ်နေရတာပဲလိုက်ပြီးတော့ဖမ်းနေရတာပဲဟိုအခုဒီကျမတို့နိုင်ငံတို့ဘာလို့ပြောနေတာကြာဒါပေမဲ့မဖြစ်မြောက်ဘူးကျန်တဲ့နိုင်ငံတွေကြားပါလေဟိုကဟိုလွန်ခဲ့တဲ့နှစ်နဲ့သုံးနှစ်ကတည်းကဖိလစ်ပိုင်ကနေပြီးတော့ဒိန်းညာဆင်းလုံးတိုက်ကြီးနဲ့တောင်အဲဝေလင်ခိုင်းတွေကိုဖမ်းလာတာ
မြန်မာဆိုင်ရာတရုတ်အတမတ်မစ္စတာချန်ဟိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံသားရေးဌာနဝန်ကြီးဦးသန်းစွေတို့2023ဇူလိုင်လ25ရက်မှာတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးခဲ့ပါတယ်။တရုတ်ဆိုရဟာဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုပါဖိအားပေးခဲ့ပါတယ်။ UWSA အဖွဲ့ကသူတို့ဒေသမှာရှိတဲ့တရုတ်နိုင်ငံသား1200ကျော်ကိုပထမဆုံးလွှဲပြောင်းပေးခဲ့တာပါ။အောက်တိုဘာ9ရက်မှာတော့မြန်မာစစ်ကောင်စီနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ရေးအဖွဲ့ဟာလောက်ကင်မြို့ရန်လုံကျိုင်းလေစာကိကနေအယောက်400နီးပါးကိုလွှဲပြောင်းပေးခဲ့ပါတယ်။ဒါပေမဲ့တရုတ်အစိုးရကတော့မြန်မာနိုင်ငံထဲကအဖွဲ့အစည်းတွေကိုဆက်ပြီးဖိအားပေးနေစေဖြစ်ပါတယ်။ UWSA ဝအဖွဲ့ရဲ့စောင့်လို့ရေးဌာနကတာဝန်ရှိသူတွေကိုငွေလိမ်ကိန်းတွေနဲ့ဆက်ဆက်တယ်ဆိုပြီးအောက်တိုဘာ12ရက်မှာဖန်ဝရန်ထုတ်ခဲ့ပါတယ်။ဝဆက်ဆက်ရေးယုံတာဝန်ခံဦးညီရန်ကတော့သူ့အနေနဲ့အသေးစိတ်မသိရှိရကြောင်း VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။အောက်တိုဘာ14ရက်ထိဖမ်းဆီးရမိတဲ့စီးရင်နဲ့မှာအချိန်တော်ကြာထွက်ပြေးလွတ်မြောက်နေတဲ့ရာဇဝတ်သား100ကျော်အထိပါတယ်လို့တရုတ်ဘက်ကပြောပါတယ်။အခုဆိုရင်မြန်မာစစ်ကောင်စီ UWSA နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရတာဝန်ရှိသူတွေကတရုတ်အစိုးရစီလွှဲပြောင်းပေးခဲ့တဲ့အကြေအတွက်ဟာတစ်လအတွင်းမှာ4600ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။
အွန်လိုင်းငွေလိမ်မှုမှာတန်ရရှိသူတရုတ်နိုင်ငံသား2300ကျော်ကိုမြန်မာဘက်ကနေထပ်ပြီးတော့လွှဲပြောင်းပေးခဲ့တဲ့တဲ့ကိုဝင်းခမောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ Ranger တွေကိုအကူအညီဆက်ပေးကြဖို့ကုလမဟာမင်းကြီးတိုက်တွန်းတဲ့တဲ့ကိုပြောပြပေးပါမယ် Ranger ဒုက္ခသည်တွေကိုဆက်ပြီးကူညီပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Philippe Grandi ကအင်္ဂါနေ့ထိုင်းနိုင်ငံကဦးစီးကျင်းပတဲ့ Ranger ဒုက္ခသည်များဆိုင်ရာအစ်အမြင့်အရာရှိများဆွေးနွေးပွဲမှာနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ Ranger တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောတခြားနိုင်ငံတွေမှာပါခိုလုံနေရတာဖြစ်ပြီးတော့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ထိုင်းနိုင်ငံရောက် Ranger တွေကပြောပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကပြောပြပေးမှာပါရှင်။
ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာတနင်္ဂနွေနေ့မှာထိုင်းတောင်ပိုင်းကထိုင်းရင်ဒုက္ခသည်စခန်းကိုသွားရောက်ပြီးဒုက္ခသည်တွေကိုအားပေးစကားပြောခဲ့သလိုအင်္ဂါနေ့မှာတော့ထိုင်းနိုင်ငံကဦးစီးကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်များဆိုင်ရာအစ်အမြင့်အရာရှိများဆွေးနွေးပွဲကိုတက်ရောက်ခဲ့တာဖြစ်ပါတယ်။မဟာမင်းကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာကအကူအညီတွေပေးဖို့တိုက်တွန်းသွားခဲ့ပါတယ်။
But it is important in this troubled world in which we live not to forget existing crises. Otherwise, unfortunately, the people who are impacted by the crisis, in this case the Rohingya, and the...
နိုင်ငံတကာမှာအကျက်တဲပဋိပက္ခတွေအများကြီးဖြစ်ပွားနေတဲ့အထက်ကရိုဟင်ဂျာအရေးကိစ္စဟာလည်းအာရုံပြောင်းမေးထားလို့မရတဲ့အရေးဖြစ်ပါတယ်။ကမ္ဘာမှာအကျက်တဲတွေရင်ဆိုင်နေရချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေကိုဆက်ပြီးကူညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းပါတယ်ဆိုပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောသွားတာဖြစ်ပါတယ်။နိုင်ငံတကာမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကျဆင်းလာနေတာကိုတွေ့ရတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အနာဂတ်နဲ့သူတို့ကိုလက်ခံဆောင်ရွက်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလိုနိုင်ငံတွေအတွက်လည်းစိုးရိမ်ပူပန်မိတယ်လို့လည်းပြောသွားပါတယ်။ထိုင်းနိုင်ငံကရိုဟင်ဂျာရေးဆောင်ရွက်နေတဲ့ဘာမီရိုဟင်ဂျာအဆိုစီယေးရှင်းအင်ထိုင်းလန်အဖွဲ့ကနိုင်အာလီကတော့ထိုင်းနိုင်ငံရောက်ရိုဟင်ဂျာတွေမှာလည်းအခက်အခဲတွေအများအပြားကြုံတွေ့နေရတယ်ဆိုပြီးပြောပါတယ်
။ဒီတော့ကျွန်တော်ဒီမှာထိုင်းနိုင်ငံမှာလာနေတာလူတွေပတ်နံကြည့်ရတာဖဏနေရှိပြီးရှင်းနေရှိပြီးလေ900ကျော်ရှိတယ်။အာထိုင်းနိုင်ငံမှာဖဏကကြည့်ရတာလာဝကမှာပေါ့။လာဝကမှာလက်ထက်မှာ900ကျော်ကျော်ရှိတယ်ဖဏနေရှိပြီ
းဟုတ်ကဲ့
ထိုင်းနိုင်ငံမှာနောက်တစ်ခုပြောချင်တာတော့ကျွန်တော်တို့လူတွေကဒီမှာအစောတာဘာမှလုပ်လို့မရတော့ဘူးလူနာဘုံထောင်ကနေလေးထောင်ရှိတယ်ခမ်းနိုင်ငံလုံးပေါ့ဒီထိုင်းနိုင်ငံမှာမဟုတ်ဘူးဒါတော့ဒါပြထိုင်းကလည်းအလို့သမားချက်ပြတယ်လုပ်လို့မရဘူး UN လည်းလက်မခံဘူးမြန်မာဗမာပြည်မှာလည်းမြန်မာနိုင်ငံမှာလည်းလက်မခံဘူးဒီလူတွေကဗမာပြည်မှာတော့ပြီးမှ passport လုပ်လို့မရဘူးဒီမှာလည်းဗမာချက်တော့လုပ်လို့မရဘူးဒါလည်းတော့ခက်နေပြီကြတာအကွာလေးဘာပဲသူတို့ကြောင်းသေးဖို့စေယုံတွေပါလေတော့အလိုပြီးတော့ရှာဖို့အဲ့ဒါလေဆိုတော့အခက်အခဲဖြစ်နေပြီဒါတော့တကွအရေးကြီးတဲ့ကိစ္စပ
ါအခုဆိုရင်မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်မှာလည်းအများအပြားရှိနေပြီးအဲ့ဒီဒုက္ခသည်စခန်းတွေကနေလေစီးပြေးလာတဲ့ရိုဟင်ဂျာတွေ80လောက်ဟာမကြသေးခင်ကပဲအင်ဒိုနီးရှားနိုင်ငံဘက်ကိုရောက်သွားတယ်လို့လည်းပြောပါတယ်ဒါဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာမျှော်လင့်ချက်ကင်းမဲ့စွာနဲ့နေထိုင်နေရတာကြောင့်လို့လည်းနိုင်အာလီကပြောပါတယ်
ဆလာမဒေါ်လာအခုဒေါ်လာနဲ့ဘယ်လိုလုပ်ရမလဲ။နောက်ပြီးတော့လူလူကလူလူနေနေမရဘူးလေ။လူလူလူလူအရှေ့နေလည်းမရဘူး။ဒီနေ့ဒီကြက်ကနာလေးပေါ်လာတဲ့တယောက်ထူကြ။ဟိုကပါလိုက်ဟိုကသာလိုက်။ Classy Oxford မှာဘယ်နည်းနေရမလဲ။ဆိုတော့သူကလမ်းကြမ်းတစ်ခုမတွေ့ဘူးလေ။ဘယ်နည်းနေရမလဲ။မာရဲလမ်းတစ်ခုမတွေ့ရဘူးလေ။သူကလမ်းထွေးမှနေရတယ်။အော်စနေနေရမယ်စနေနေ့ကျွန်တော်နိုင်ငံကျွန်တော်သွားလိုက်မယ်ဒါရတခုမြန်မာလုံးကြအလို့တခုပါဒါကတော့မြန်မာလုံးကြဘာမှမရှိဘူးလေ
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်2018ခုနှစ်ဩဂုတ်လနောက်ပိုင်းမှာတောင်းနဲ့ချီရှိတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ယူမယ်ဆိုပြီးမြန်မာဘက်ကကတိပေးထားပေမဲ့အခုထိတော့အကောင့်ထဲမပေါ်သေးပါဘူးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့မငြိမ်းချမ်းနိုင်တဲ့အတွက်မြန်မာနိုင်ငံကငြိမ်းချမ်းရအောင်ကြိုးပမ်းကြဖို့တနင်္ဂနွေနေ့ကထိုင်းနိုင်ငံတောင်ပိုင်းရာရှ်ပူရီခရိုင်ကထိုင်းရင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပန်ကြားခဲ့တာပါဒ ဒီဒုက္ခသည်စခန်းမှာကရင်တိုင်းရင်းသားအများစုပါဝင်တဲ့ဒုက္ခသည်9000ခန့်ရှိပြီးတချို့ကစခန်းမှာနေထိုင်နေကြတာနှစ်အစိတ်30ရှိပေမဲ့အခုတည်းထိနေရရင်မပြောင်းနိုင်ကြသေးပါဘူးရှင်
။မဲအေးမှာပြောပြပေးကြတာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းသောတာရှင်များရှင် view american တိုင်းရဲ့2023ခုနှစ်အောက်တိုဘာလ18ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ american ပြည်ထောင်စု washington dc မြို့တော်ကနေ line 2 meter 32 kilohertz 9303ညနဲ့9383ည line 2 meter 51 kilohertz 9885စနေတနင်္ဂနွေမှာဆိုရင်တော့ line 1 meter 190 kilohertz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေရဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဖြစ်တဲ့စစ်ကောင်စီရဲ့စပားစီတတ်မှတ်မှုဟာပြင်ပပေါက်စီနဲ့ကွာဟတဲ့အကြောင်းစူးစီးတင်ဆက်ပေးထားတဲ့အမကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်တွေမတိုင်ခင်မှာတော့အင်္ဂါညရဲ့အပတ်စဉ်တစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်စစ်ကောင်စီစီးပွားကုတန်းဝင်ကြီးဌာနကဖွဲ့စည်းထားတဲ့တောင်သူလယ်သမားအဖွဲ့ကနေစပားတင်းတရားသတ်မှတ်ဆေးနှုံထုတ်ပြန်လိုက်တာဟာပြင်ပပေါင်စင်းနဲ့ကွာဟလွန်ပြီးတော့လက်တွေ့မကျဖြစ်နေပါတယ်ဒီအကြောင်းတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေကိုဆက်သွယ်ပြီးတော့ကိုခင်မောင်စိုးမင်းကစူးစီးတင်ပြပေးထားပါတယ်ရှင်
လာအော်တိုဘာ၁၀ရက်နေ့ကဒီနှစ်2023မိုးစဘာနဲ့ရှင်းနှစ်2024နှွေစဘာအတွေ့စဘာတင်းတရာကိုအခြေခံရည်ညွှန်းစိန်နှုန်း9သိန်းခွဲသတ်မှတ်လိုက်တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်စကလုံးအတုံးနှုံးရရည်ညွှန်းစိန်ဆိုတာဟာအနိုင်ဆုံးစိန်နှုန်းလားဖြစ်တဲ့စိန်နှုန်းလားဆိုတာတော့ဟောရတာအတိတ်ပဲတိကျမှုမရှိပါဘူးအဲ့ဒီစိန်နှုန်းကိုစစ်ကောင်စီကသတ်မှတ်တယ်လို့အများကနားလည်ကြပြီမဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ဆိုပြီးကြေညာချက်အောက်မှာဖော်ပြထားပါတယ်ဈေးကွက်စီးပွားရေးစနစ်မှာကြေညာချက်ကိုရှုပ်ထွေးအောင်လုပ်ပြီးအဲ့ဒီလိုဈေးနှုန်းသတ်မှတ်တာဟာမူဝါဒမရှိတာဝန်ခံမှုမရှိတာကိုပြသနေတယ်လို့မြမစီးပွားရေးသုံးသပ်သူဦးစိန်ထေးကပြောပါတယ်
ဈေးကွက်စီးပွားရေးစနစ်ကိုသွားတဲ့အခါမှာဈေးကွက်စီးပွားရေးစနစ်ကကိုယ်စီတွေရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့အတိုင်းသွားရမှာအဲ့တော့ကို तू ကခုနပြောတယ် तू ကသတ်မှတ်လိုက်တဲ့ခါကျအဲ့သတ်မှတ်တာကလည်းလက်ရှိတိုင်းပြည်မှာဖြစ်နေတဲ့ကုန်ဈေးနှုန်းတိုးတက်မှုနဲ့လေယာသွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေယာ तू မကြိုက်ညီဘူးဖြစ်တဲ့ခါလေသမားနစ်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့ तू ကအဲ့ထက်မှာပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့ခါကျ तू ဘာလဲဆိုတော့အဲ့ရင်းရင်းဈေးရဲ့အထက်မှာရှိရင်းနဲ့ဘာဖြစ်လဲဆိုတော့အဲ့ဈေးနဲ့ပဲဝယ်ရမယ်ဆိုတော့လေသမားထက်နာတာပေါ့ဥပမာဆိုပါစို့9သိန်းခွဲ तू ကသတ်မှတ်တဲ့ခါအပြင်မှာပေါက်ဈေးရဲ့ဈေးကပေါက်ဈေးရဲ့7သိန်းဖြစ်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကုနာအဲ့ဖွဲ့ရဆိုင်ပေးမှာလားမရှိဘူးကုန်တရကဲဟုတ်လားခုနသိန်းကပဲဝယ်မှာပဲ तू ကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကို तू က fix လုပ်လိုက်တဲ့ခါကျတော့အပြင်ပေါက်တာ7သိန်းကျတယ်ဆိုပါစို့ဥပမာ7သိန်းကျရင် 9000 နာရီအင်းနေတင်းတရား 9000 နာအဲ့ဖွဲ့ဆိုင်ပေးမှာလားဒါမှမဟုတ်အစိုးရဆိုင်ပေးမှာလားဒါကြောင့်ကျွန်တော်ပြောတာသဘောဝါမကြောင့်တစ်ချက်နောက်တစ်ချက်ကထပ်ပြောပြန်ဟောအဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့ခုနသိန်းခွဲတဲ့အောက်နေသွားရင်ဘာဖြစ်မလဲအောက်နေသွားလို့ရှိရင်အဲ့ဒါအဲ့ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားဟုတ်လားအဲ့ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူကဟိုမှာ9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှာလဲ9000ဘယ်သူကပေးမှာလဲသူတို့ကစိုက်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဓာဒီဟာမရှင်းမရှင်းဖြစ်တော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးပေါ့ဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာတာကတောင်တသမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာကြခြံစဘာအသိန်းချုပ်နဲ့ဆက်သွယ်ပါဆိုတော့အဲ့ဒီနှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော့မရှင်းမရှင်းဖြစ်တယ်ဘယ်သူကတာဝန်ခံရှင်းပါလဲရစကစလုပ်နေတာလားခြံစဘာအသိန်းချုပ်ကလုပ်လာလားကုန်သွင်းဝန်ကြီးဌာနလုပ်တာလားဒီဘွဲ့လုပ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါဒီဟာ policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ်
အခုအခါမှာတော့တန့်ငယ်စဘာတွေစတင်ပေါ်ပေါက်လာပြီးဖြစ်တဲ့အခါစဘာစိန်နှုန်းဟာတင်းတရာကို14သိန်း15သိန်းဝန်းကျင်ရှိတာတွေ့ရပါတယ်။အ အဲ့ဒီအတွက်စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ကသတ်မှတ်တဲ့တင်းတရာရည်ညွှန်းစေ9သိန်းခွဲဟာလက်တွေ့နဲ့မဟာစတာကိုတွေ့ရပါတယ်။တခါပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကနေစဘာအမျိုးအစားအလိုက်တင်းတရာအတွက်ရည်ညွှန်းစေနှုန်းဆိုပြီးသတ်မှတ်ထားတာတွေ့ရပါတယ်။အဲ့ဒီအဖွဲ့ကသတ်မှတ်တဲ့အထဲမှာတော့ပြင်ပတကယ်ပေါက်ဈေးနဲ့နှီးစက်တာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံစံစဘာအသင်းချုပ် MRF နဲ့စောစောကပြောတဲ့စစ်ကောင်စီကဖွဲ့ထားတဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တရေးဦးဆောင်အဖွဲ့ဆိုတာဟာလဲကြီးညာချက်တွေမှာတွဲပါနေတော့အတူတူပဲလားပူးတွဲထားတာလားဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။အဲ့ဒီအတွက်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှပြန်လည်ဖြေကြားတာလည်းမရှိပါဘူး။ဘယ်လိုပဲဖြစ်ဖြစ်အခုလိုစဘာစင်းလုံးသတ်မှတ်တာအပါအဝင်တောင်သူလယ်သမားတွေနဲ့ပတ်သက်တာမှန်သမျှကိုတောင်သူလယ်သမားတွေရဲ့သဘောထားပါဝင်သင့်တယ်လို့မြန်မာနိုင်ငံအလုံသမားသမဂ္ဂ FTUB ရဲ့တောင်သူလယ်သမားရေးရာတာဝန်ခံလှုပ်ဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဒီလယ်သမားတွေရဲ့အကျိုးစီးပွားကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုလို့ရှိရင် policy တစ်ခုလောက်တိုင်းမှာသူနဲ့သက်ဆိုင်တဲ့နောက်ဆက်တွဲအကြောင်းအရာလေးပါလာဖို့လည်းလိုပါတယ်ဥပမာဆိုပါတော့အခုဒီဟာကိုပြောလိုက်တယ်ရည်ညွှန်းစေးပြောလိုက်တယ်9သိန်းခွဲ9သိန်းခွဲနဲ့အကြောင်းအဝန်ဖြစ်ဘူးဆိုရင်ဒီလယ်သမားအတွက်ဘယ်သူကစိုက်ဝယ်ပေးမှာလဲဘယ်သူကဖြည့်ပြီးပေးမှာလဲတကယ်လို့ပေါက်ဈေးထက်ကျနေလို့ရှိရင်အစိုးရမှာအဲ့ policy ရောရှိတယ်ဥပမာပေါက်ဈေးက9သိန်းဖြစ်နေတယ်ဆိုပါစို့အဲ့ဒါမျိုးဆိုလို့ရှိရင်ကျန်တဲ့ဟာကိုဘယ်သူကဒီလိုအပ်ချက်လိုအပ်တဲ့အနေအထားjacket ပေါ့နော်ဒီဟာကိုဘယ်သူကဖြည့်ပေးမှာလဲဒါမျိုး policy လဲရေရာတော့မတွေ့ရပါဘူးအဲ့တော့ဒီနေရာမျိုးဒါမျိုးတွေလုံးမယ်ဆိုရင်ကျွန်တော်အနေနဲ့ပြောခြင်းဟိုတင်းဖြစ်တိုက်တွန်းခြင်းတာကတော့လေသမားတွေရဲ့အတန်လေသမားတွေရဲ့သူတို့ရဲ့အမြင်သူတို့လူလားချက်တွေကိုလည်းခိုင်ခိုင်မာမာတရားဝင်ထည့်သွင်းပါဝင်ဆွေးနွေးပြီးမှဒါမျိုးတွေလောက်တာကပို့ပြီးအကျိုးရှိနိုင်တယ်လို့အဲတင်ပြခြင်းပါလေဘာကြောင့်လဲဆိုတော့လေသမားတွေဘက်ကဘာအတမ်းမှမပါပဲအမိန့်လိုပဲထုတ်တယ်အဲအတက်ပညာရှင်အသိပညာရှင်တွေနဲ့လှုပ်လဲဒါမျိုးကအောင်မြင်မှုခဲရင်တက်ပါတယ်အခြေခံကြတဲ့လေသမားတွေရဲ့အသင်းအဖွဲ့တွေတိုးတက်လာအောင်လုပ်ပေးဖို့လဲလိုပါတယ်အဲ့တော့အဲ့လိုမျိုးမလုပ်ပေးလေသမားတွေကသူတို့အတန်ကိုမထုတ်နိုင်မင်းနဲ့တော့သူတို့အတန်ကိုကောင်းကောင်းကြားကြရမှာမဟုတ်ဘူးပေါ့နော်လေသမားတွေရဲ့ဘဝအခြေအနေတိုးတက်ဖို့ဆိုလဲဒီလိုလေသမားအသင်းအဖွဲ့တွေအကောင်းမောင်းတန်ဖြစ်ဖို့အတွက်လဲအယုံထားပေးကြစီချင်တာပါ
ပြီးခဲ့တဲ့နှစ်လလောက်ကလည်းပြည်တွင်းစံစည်းကြီးမြင့်မှုကိုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကဒီလအောက်တိုဘာလအထိစံစဘာကိုနယ်ကျော်တည်ယူခွင့်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီအတွက်လက်ကျန်စဘာရှိနေသေးတဲ့လယ်သမားတွေမှာနယ်ကျော်ရောင်းချနိုင်ခြင်းမရှိဘဲဒေသခံကုန်သည်တွေရဲ့ဈေးနှိမ်ဝယ်ယူတာခံရပါတယ်။တစ်ဖက်မှာလည်းလယ်သမားတွေဟာသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာ73လောင်စာစီအပါအဝင်စိုက်ပျိုးရေးမှာဝယ်ယူသုံးစွဲရတဲ့ပစ္စည်းတွေဟာအရင်နှစ်တွေကတည်းကအနည်းဆုံးနှစ်ဆလောက်ဈေးတက်သွားတဲ့အတွက်ကြောင့်အခက်အခဲမျိုးစုံကြုံတွေ့ကြရပါတယ်။ဒါအပြင်မြန်မာနိုင်ငံအထက်ညာဒေသကစပားဆိုင်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်ဆန်းအထွက်တော်တော်ကိုနေပသွားပါတယ်။တခါလက်တလောမိုးကြီးရေကြီးတာတွေကြောင့်ပဲခူးတိုင်းအရှိပတ်ချမ်းဒေသအတော်များများရန်ကုန်တိုင်းမွန်ပြည်နယ်တို့မှာစဘာကင်းတွေရင်းနှမြုပ်ပျက်စီးကုန်ကြပါတယ်။အဲ့ဒီအတွက်ဒီနှစ်စဘာအထွက်ဟာအခါတိုင်းနှစ်တွေတည်းရော့နိုင်တယ်လို့လယ်သမားအရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်စဘာအကြီးကျယ်စိုက်ပျိုးကြတဲ့အရှိတောင်အရှနိုင်ငံတွေနဲ့အိန္ဒိယတို့မှာဒီနှစ်နဲ့ရှင်းနှစ်တွေမှာအယ်နီညိုခေါ်သမုဒ္ဒရာရေဘူးစီးကြောင်းကြောင့်ရာသီဥတုပူနွေးလာပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လာနိုင်တယ်လို့ FAO ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
စီကောင်စီရဲ့စပါးစေးတတ်မှတ်မှုဟာပြင်ပပေါက်စေးနဲ့ကွာဟမှုအကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့ယူကရိန်းမြန်မာနှစ်နိုင်ငံနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါတယ်ယူကရိန်းနဲ့မြန်မာနိုင်ငံတဲမှာစစ်ပွဲတွေဟာဆက်လက်ပြင်းထန်နေသလိုကမ္ဘာမှာဆူဆူရွရွနောက်ထပ်စစ်ပွဲအဖြစ်အရှိအလဲပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်အကြားစစ်ပွဲဟာလည်းပြင်းထန်လို့နေပါတယ် ယူကရိန်းနိုင်ငံတွေကစစ်ပွဲကနေအသက်လွန်ပြီးတော့အစ္စရေးနိုင်ငံမှာစစ်ရှောင်နေကြတဲ့ယူကရိန်းနိုင်ငံသူစစ်ပေးဒုက္ခတဲ့အမျိုးသမီးဟာအခုဆိုလို့ရှိရင်အစ္စရေးမှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လည်းထပ်ပြီးတော့ရင်ဆိုင်နေရပါတယ်။သူနဲ့သူ့မိသားစုအစ္စရေးနိုင်ငံရဲ့စစ်ပွဲကြမှာဘလို့အသက်ရှင်ရုန်းကန်နေရပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာတင်ဆက်ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့အပတ်တွေတုန်းကရုရှားကျူကျော်စစ်ကြောင့်နိုင်ငံကိုစွန့်ခွာပြီးတော့အစ္စရေးနိုင်ငံမှာ၃နှစ်အရွယ်သားလေးနဲ့တူတွားရောက်စစ်ပြေးရှောင်နေတဲ့ယူကရိန်းနိုင်ငံသူလွတ်မြောက်လာအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့မှာပါလက်စတိုင်းဟားမတ်စစ်တွေးကြွတွေကအစ္စရေးကိုလက်တပြတ်ဝင်ရောက်တိုက်ခတ်ရာကနေအစ္စရေးနဲ့ဟားမတ်အကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုနှစ်နိုင်ငံပဋိပက္ခတွေကြားမှာယူကရိန်းစစ်ပေးဒုက္ခတဲ့တယောက်အနေနဲ့နောက်ထပ်စစ်ပွဲတစ်ခုကိုမိသားစုနဲ့ဘလို့ရုန်းကန်ကြော်ဖြတ်နေရလဲဆိုတာကိုလူမြင့်လာနဲ့ပြန်လည်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြအောင်နော်။
In the start, we get up at 6:30 and I take sun and
ပထမဆုံးအစ္စရေးတိုက်ခိုက်ခံရတော့ကျွန်မလိုအပ်တဲ့ပစ္စည်းတွေကိုယူပါတယ်။ဒီမှာကရာသီဥတုရမ်းပိုတဲ့အချိန်ဆိုတော့ယူစရာလည်းများများဆဆမရှိဘူးလေ။ဒီစစ်ပွဲမှာကျွန်မကြောက်လန့်တော့မနေပါဘူး။ဘာလို့လဲဆိုရင်တော့ဒါကကျွန်မအတွက်လည်းပထမဆုံးအချိန်မဟုတ်ပါဘူး။အတွေ့အကြုံလည်းရှိပြီးသားဆိုတော့အရင်ကြီးကြောက်မနေတော့ပါဘူး။ပထမတော့အပြစ်မှာဘာတွေဖြစ်နေလဲဆိုတာတိတိကျကျမသိပါဘူးခဏကြာတော့သတင်းတွေမှာတော့အစိုးရကသတိပေးတာရောတီဗီမှာပါလာတော့ကျမတို့ဘုံခုမြေရောက်ခံမှာတော်ပြီးနေကြရပါတယ်တရက်မှာ6ခါကနေ9ခါအထိဘုံခုကျင်းနဲ့ပြေးပုံရပါတယ်ရှင်အစ္စရေးမှာကျမကခလေးထိန်တဲ့အလုပ်ကိုလုပ်ပါတယ်ဒီနေ့တော့ကျမခလေးတွေနဲ့ဘတ်စကားစီးနေတော့လူတွေရုတ်ရုတ်တဲဖြစ်လို့ကျမလည်းခလေးတွေနဲ့ဘုံခုကျင်းကိုမြို့လေကောင်မှာပြေးရှာရပါတယ်ကျမကဒီကလူမဟုတ်တော့ဘယ်မှာရှာပုံရမလဲမသိဘူးလေနောက်မှသူများနောက်ကိုလိုက်ပြီးတော့ပုံနဲ့နေရရှာရတာပါကျမအစ္စရေးကိုပြောင်းလာပြီးကျမမိဘတွေလည်းလိုက်လာပါရဲ့ရှင်အခုအစ္စရေးမှာစစ်ဖြစ်တော့ကျမတို့တမိသားစုလုံးပြိမ့်မိနေတာပါကျမညမကတမိတယောက်နဲ့နောက်ထပ်ကိုဝင်လွယ်ထားပါရဲ့ညမခမုန်းကတော့အရေးပေါ်စစ်မျက်နှာပြင်မှာတာဝန်ထမ်းဆောင်မှုထွက်သွားပါပြီညမကိုတော့သူ့အမျိုးသားဘက်ကမိဘတွေခေါ်ထားပြီးတော့စောင့်ရှောက်ပေးထားပါရဲ့အဓိကကျမစိုးရိမ်တာကကျမသားလေးပါသူများထက်ဆန်လာရင်တော့ကျမတို့ကကန့်ကောက်ပါရဲ့ဘာလို့လဲဆိုရင်မိသားစုဆုံဆုံညီညီရှိနေလို့လေအခုအစ္စရေးမှာစစ်ဖြစ်တော့ဘဲမှာထွက်သွားလို့တော့မရပါဘူးနေဆက်ဆိုတာကလည်းအရှိတဲပိုင်းဟားမတ်ကိုထောက်ခံတဲ့နိုင်ငံတွေပဲရှိပါတယ်ထွက်လို့မရပါဘူးနောင်တရလာဆိုရင်တော့ကျမဒီကိုရွေးလိုက်တာအမှန်ဆုံးပြောရရင်ကျမနောင်တရပါတယ်ကျမဘဲမှာထွက်မသွားဘဲနဲ့ပိုလန်နိုင်ငံထဲမှာပဲကျမသားလေးကိုစောင့်ရှောက်တင်တာပေါ့နော်အခုကဘာမှမျှော်လင့်လို့မရမဲ့စစ်ပွဲအမြဲဆုံးပြီးဆုံးသွားမယ်လို့တော့ကျမယုံကြည်ပါတယ်လုံးလုံးစေတော့ဆုံးဖြတ်ချက်ချဖို့ကအရန်ခက်နေပါတယ်။အစ္စရေးကစစ်ပွဲကအချိန်တုန်းနဲ့ပြီးသွားရင်တော့ဒီမှာပဲဆက်နေမယ်ပေါ့နော်။နေသားကလည်းကြာနေပါပြီ။တကယ်လို့ထင်ထားသလိုဖြစ်မလာဘူးဆိုရင်တော့ကျမပိုလန်ဘက်ကိုပြန်ပြောင်းပြီးတော့တားလေးရဲ့အနာဂတ်အတွက်စဉ်းစားရမှာပါ။ဒါကတော့အခုလက်ရှိအခြေအနေပေါ်မှာအများကြီးမူတည်ပါတယ်ရှင်။အစတုန်းကယူကရိန်းကိုတိုက်ပြီးတော့မထောက်ခံကျင်ကြတဲ့အစ္စရေးတွေကအခုတော့သူတို့ကိုချင်းဆန်လာကြပါပြီ။အရင်ကလည်းမတူတော့ဘဲနဲ့အချင်းချင်းဖိမကြပါတယ်။သူတို့ကိုယ်တိုင်လည်းဝင်ခံပါတယ်။ကျူးကျော်စီဆိုတာဘလောက်ထိအကျိုးခံစားရလဲဆိုတာလည်းသူတို့သိသွားပါပြီ။လုံးလုံးစီတော့ကျမအလုံးနားထားရပါတယ်ရှင်။အစိုးရကလည်းဒီရက်မှာ Hamas တွေကအချိန်မရွေးလာပြီးတော့တိုက်ခိုက်နိုင်တယ်လို့ကြေညာထားတော့ဘယ်သူမှလည်းအပြေမထွက်ကြပါဘူး။ယူကရိန်းအတွက်အလုံးငွေရောကျမလာတိုင်းဆက်လက်ပြီးတော့ထောက်ပံ့နေပါတယ်။ကျမတို့ယူကရိန်းကရှေ့တန်းရဲဘော်တွေအတွက်ထောက်ပံ့မှုတွေတော့ရပ်မသွားပါဘူး။အရင်ကကျမပြောခဲ့သလိုပါပဲ။အခုစစ်ပွဲမှာလည်း Russia Federation အပါအဝင် Iran နဲ့တခြားအကျမ်းမှုကိုအားပေးတဲ့နိုင်ငံတွေကနောက်ွယ်မှာရှိပါတယ်။ဒီစစ်ပွဲတွေဟာနိုင်ငံတစ်နိုင်ငံနဲ့မဆိုင်ပါဘူး။အားလုံးနဲ့ဆိုင်ပါတယ်။ဒါကြောင့်မလို့မြန်မာအပါအဝင်ယူကရိန်းစစ်ပွဲတွေကိုမမေ့ပြောင်းလိုက်ပါနဲ့။ဒီစစ်ပွဲကကူးဆက်လှည့်တဲ့စစ်ပွဲတွေဖြစ်တဲ့အတွက်ကြောင့်မလို့အားလုံးနဲ့သက်ဆိုင်ပါတယ်လို့ပြောချင်ပါတယ်ရှင
်။ဒါကတော့လူမြစ်လာကအစ္စရေးနဲ့ပါလက်စတိုင်းရဲ့တိုက်ပွဲတွေထဲမှာနိုင်ငံကြားတဲ့အောက်အနေနဲ့ဘယ်လိုရုန်းကန်အသက်ရှင်နေရလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်။သူမကမြန်မာနိုင်ငံကိုလည်းရောက်ဖူးခဲ့ပြီးတော့မြန်မာလူမျိုးတွေနဲ့ယဉ်နှီးမှုရှိတယ်လို့လက်ရှိမြန်မာပြည်တွင်းမှာဖြစ်နေတဲ့အာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေပြည်သူတွေအကြောင်းကိုလည်းသိရှိနားလည်သူတူလည်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့ယူကရိန်းနိုင်ငံထက်ကတိုက်ပွဲတွေကလည်းရက်တက်မနေပဲဆက်လက်ဖြစ်ပွားနေစေဖြစ်ပေမဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေကြားမှာတရေမှိမ့်မှိန်သွားမှာကိုလည်းစိုးရိမ်နေကြပါတယ် နောက်တစ်ပတ်မှာလဲယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျ။ကျွန်တော်ဟောင်ဆာပါအမေရိကန်ပြည်တော်စုဝင်နဲ့တင်ဆက်ပေးခဲ့တာပါ။
စစ်ပွဲနှစ်ကြော်ပြန်ကြုံခဲ့ရတဲ့အစ္စရေးရောယူကရိန်းဒုက္ခသည်အကြောင်းကိုယူကရိန်းမြန်မာနှစ်နိုင်ငံနှိုင်းယှဉ်ချက်မှာဟောင်စာကတင်ဆက်ပေးခဲ့တာပါ။သောတာရှင်တွေအနေနဲ့ VN မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@vnnews.com ကိုပေးပို့နိုင်တယ်လို့ VN မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။မကြခင်မှာတော့အင်္ဂါညရဲ့အပတ်စဉ်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုနှာစင်ရဖို့ရှိပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထပ်ရထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့ American နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ရမှာပါ။အစ္စရေးဟာမတ်စစ်ပွဲအတွင်းကနေထွက်ပြေးလာတဲ့အပြစ်မဲ့အရက်သားတွေအကာအကွယ်အဆောင်ရှောက်ရဖို့နဲ့အခြေခံလိုအပ်တာတွေရရှိစေဖို့အမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ထိပ်တန်းအထက်လွှတ်တော်အမတ်တယောက်ကလည်းဒေသရင်းပဋိပက္ခတွေပိုကြီးထွားလာအောင်လှုံ့ဆော်မယ်ဆိုရင်တော့အမေရိကန်နဲ့ထိတိုက်တွေ့လိမ့်မယ်လို့အီရန်နဲ့လက်ဘရော့အခြေဆိုင်စစ်သွေးကြ Hezbollah အဖွဲ့ကိုတတိပေးလိုက်ပါတယ်။VOA သတင်းတော့ Veronica Beltares Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင
်။အော်တိုဘာ9ရက်နေ့ကအစ္စရေးကိုတိုက်ခိုက်ခဲ့တဲ့ Hamas အဖွဲ့ကိုအပီးတိုင်ချိန်မုံသွားမယ်လို့အစ္စရေးဘက်ကအခိုင်အမာပြောဆိုထားတယ်။ Hamas တွေကိုအောင်တဲ့နေရာတွေကိုထိုးစစ်ဆင်နေတာကြောင့်ဂါဇာမြောက်ပိုင်းကနေပါလက်စတိုင်းရဲ့သားတွေထွက်ခွာဖို့လဲအစ္စရေးကထပ်လောင်းတိုက်တွန်းပါတယ
် We are seeing that people are actually evacuating
လူတွေဘေးကင်းရာထွက်ခွာနေကြတာကိုတွေ့ရပါတယ်လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေအနေနဲ့လည်းအခုလိုတင်းရှောင်နေကြသူတွေကိုအကူအညီပေးတာပဲတွေ့ကြပါတယ် Hamas တွေပြောတယ်လို့ဘေးကင်းရာမသွားကြဘူးလိုက်ပြောတာမျိုးလုံးလို့မရပါဘူး
ဂါဇာဒေသကဆုံးခွာထွက်ပြေးနေတဲ့ပါလက်စတိုင်းသက်တမ်းကျော်အနေနဲ့အခြေခံလိုအပ်တဲ့စာရေးရိက္ခာပစ္စည်းတွေရဖို့အမေရိကန်ကတခြားလက်တွဲဘက်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်
We are in touch with our Israeli counterparts. We're in touch with the United Nations.
ဒီနေ့ပြည်ကိစ္စအစ္စရေးအပြင်ကုလသမဂ္ဂနဲ့လည်းဆွေးနွေးနေပါတယ်။လူမဆန်စွာတိုက်ခိုက်တဲ့အကြမ်းဖက်သမားတွေရဲ့လုံရက်နဲ့မသက်ဆိုင်တဲ့ပါလက်စတိုင်းဂါဇာဒေသခံတွေလိုအပ်တဲ့ရေအစားအစာဆေးဝါးစတာတွေအကူအညီပေးဖို့အတွက်ပါ
အစ္စရေးကဂါဇာဒေသကိုထိုးစစ်ဆင်နေတဲ့ချိန်ထဲမှာလေဘနွန်နဲ့ထိစပ်နေတဲ့မြောက်ပိုင်းမှာလည်းအီရန်ကြောတော့နောက်ခံပေးထားတဲ့ Hezbollah အဖွဲ့နဲ့လည်းတိုက်ပွဲတွေဖြစ်နေပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းအဲ့ဒီပရိပခါတွေဖြစ်နေတဲ့ဒေသကိုသွားရောက်မဲ့အမေရိကန်အထက်လွှတ်တော်အမတ် Lindsey Graham နဲ့အဖွဲ့ကအီရန်အပေါ်အခုလိုပြင်းပြင်းထန်ထန်သတိပေးပါတယ်။
If Hezbollah which is a proxy of Iran
Iran ဖွဲ့ပေးထားတဲ့ Hezbollah ဖွဲ့က Israel ကိုကြီးကြပ်ထိုးစစ်ဆင်လာမယ်ဆိုရင်ဒါ Israel ပေါ်ချင်းချောက်မှုတရားအလိုလျောက်ဖြစ်လာတယ်လို့ယူဆပါတယ်။ဒါကြောင့် Israel နဲ့အတူပေါင်းပြီး Iran ကိုအပြတ်အသတ်စီးရီးယားချိန်မုန်းတိုက်ခိုက်ဖို့ခွင့်ပြုချက်ပေးတဲ့ဆုံးမချက်တရားအမေရိကန်ထက်လွှတ်တော်ကိုတင်သွင်းသွားပါမယ်။ Iran အနေနဲ့ဒီစစ်ပွဲကြီးထွားလာအောင်မီတိုပေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်ပိုက်ကြီးနေမှာမဟုတ်ပါဘူး။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတနင်္ဂနွေနေ့ကအီဂျစ်သမ္မတအက်ဗဒဲလ်ဖတာအယ်စီစီနဲ့တွေ့ဆုံပါတယ်ပါလက်စတိုင်းလူထုအတွက်စာရေးရိတ်ခါရီရဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသဘောတူခဲ့ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရမက်သီးယူးမီလာကပြောပါတယ်နိုင်ငံသားရေးဝန်ကြီးဟာဒေတာတွေတင်မာမှုတွေရှာချဖို့အစ္စရေးနဲ့ဝန်ကျင်နိုင်ငံတွေကခေါင်းဆောင်တွေနဲ့လှည့်လည်ဆွေးနွေးနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုကြည့်ကြရအောင်ပါ။ပါရီမြို့နယ်စိမ့်မြစ်ကမ်းဘေးတစ်လျှောက်မှာလွန်ခဲ့တဲ့နှစ်ပေါင်း400ကျော်တည်းကစာအုပ်အဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်သင်္ကေတတစ်ခုဖြစ်တဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံနေရပါတယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားလည်လာကြအောင်ပါရှင်။
ပြင်သစ်နိုင်ငံပါရီမြို့နယ်ကိုဖျက်ဆီးဆင်းနေတဲ့စိမ့်မြစ်ကမ်းဘေးတစ်လျှောက်မြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့သင်္ကေတတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလမ်းလျှောက်ရင်းစာအုပ်ဟောင်းတွေမြေပုံဟောင်းတွေဒစိကောင်းဟောင်းတွေပကြီကားတွေရောက်တဲ့စာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါစာအုပ်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလည်ကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမြို့ကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကမ္ဘာလှည့်ခီးသွားတွေကြားမှာလည်းရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်သစ်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်ဒေါ်လာရေး၊နာစီတို့သိမ်းပိုက်အုပ်ချုပ်မှု၊ COVID ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမြို့ရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မြို့ကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်စ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်သစ်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမြို့တော်ဝန်ယုံကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပြီးတခြားမှာထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်သစ်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever ces 170 jeux de boîte et surtout que c'est très
ဆောင်းတတဘောအလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အလုံးကတက်တန်းကြပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေအလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တစ်တာတွေကိုနေရာမရွှေ့ရင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတစ်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး
။နှမိုင်းကျော်အကွာအဝေးရှိတဲ့မြေကမ်းဘေးလမ်းတစ်လျှောက်မှာမြေကမ်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တစ်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တစ်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမြို့ခီးသွွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှင်းနေတဲ့စာအုပ်တစ်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြသလိုသူတို့စာအုပ်တွေကိုယာယီတနေရာမှာတွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
le le gugu song phyet ya da myo do ma hou paw. Sait le ma kaung maw. Chuma ro a long ga sa au tit ta re gu myet kan be ma be tha tin ja ba de. Be lo lou ya ma le su ra a long ga le sin sa ni ja de chin ma de.
Myet kan niyan paw ma twae saut tha de sa au tit ta paw 900 law chi da mho ta khu chin si gu Olympic gala ma long jo ye ya sit sei bo ga ma lwe gu lo Paris myo taw win chi de ga byo ba de. Sa au sain re pait chein ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကျန်းဖက်လူတွေကဘုံတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပချိန်တခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ
် pour j'allais dire accompagner et soulager
ပုံရိုးကြောင်စာအုပ်တက်တာတွေခဏဖယ်ထားပေးရမယ်ကာလအတွင်းထိခိုက်အနည်းဆုံးဖြစ်အောင်ကျွန်တော်တို့ကကူညီပံ့ပိုးပေးပါပါလက်ရှိသူတို့တုံးနေတဲ့စာအုပ်တစ်တာတွေနဲ့ဆိုင်ဖွင့်လို့မရနိုင်တဲ့စာအုပ်အဟောင်းဆိုင်တွေအားလုံးအတွက်သူတို့နေစဉ်လုပ်ငန်းတွေပြိခိုက်အောင်စီစဉ်ပေးမှာဖြစ်ပါတယ် ဆောက်ဟောင်းရောင်းဆိုင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးသူတို့အတွက်အသင့်တော်ဆုံးနေရာရွေးချယ်သတ်မှတ်ပေးမှာဖြစ်ပါတယ်
။ပါရီမြို့နယ်ခွဲမရတဲ့စိမ့်ပစ်ကမ်းဘေးကဆောက်ဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
။ No.
No. No.
No.
စတီယန်ကေဗင်းစမတ်ဒေါ်ကာရောပါရီကိုလာလေရင်အခုလိုမြေကန်နပီလမ်းလျှောက်သွားပြီးတော့စာအုပ်အဟောင်းရောင်းနေဆိုင်တွေမှာမှုန်တော့ရှာဖွေရတာမျိုးကမဖြစ်မနေလုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ
်ဆရာလတ်ဘောက်ဆက်ဆဆရာရဲလ်ကိုရာဆွန်ဒေပါရီစ
်ဒီစာအုပ်အဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမျိုးကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်အစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါကုန်ကြစည်ကိုခံမဲ့အပြင်ပါရီမျိုးတွေကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမျိုးတာဝန်ရှိသူတွေကကန့်လန့်ထားပေမဲ့စာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ
် Les boutinistes sont à Paris ce que les gondoliers sont à Venise
ကွန်ဒိုလာလေးတွေမရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်သလိုစာအုပ်သစ်တာတွေစာအုပ်အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူးဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်ဒီစာအုပ်အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီအခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ
e-book လို့ digital စာအုပ်တွေပေါ်များလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းအရောင်းဆိုင်တွေပျောက်ပြက်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
On sort du Covid. On a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a pas
Covid ka yoga jaung thikai khae da ga ni aku ma pyan kaung ga za bae shi ba de. Covid ma chanarou torot ko thikai khae da wa. Chanarou mait swe sao ahong yang tu tacho so yin Covid kala de ga ma twei ro ba wu. Ba phit twa ja le ro ma ti ba wu. Tru sao tit da rui ga ro aku thi shi ni rou ma.ကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားလျော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပ
ါပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ပြကန်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ18ရာစုလောက်ထဲကဖြစ်ပါတယ်စကူရစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှာရေပန်းစားလှတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမြို့ရဲ့တမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
ပါရီမျိုးကစာအုပ်အဟောင်းအရောင်းဆိုင်တွေအကြောင်းကိုမဆုမြတ်မွန်ပြောပြပေးခဲ့တဲ့ကဘာတလာခီးသွားအစီအစဉ်မှာနှာစင်ခဲ့ကြရတာပါ view ကနေအင်္ဂါနေ့ညပိုင်းမြဝဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အင်္ဂါညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လီကဆက်ပြီးပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ကိုအစ္စရေးတပ်ဖွဲ့တွေမြေပြင်ကထိုးစစ်ဆင်တိုက်ခိုက်မှုမစတင်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးနိုင်ငံကိုမနေ့ပြန်အောက်တိုဘာ17ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာလူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေကြီးထွားလာနေတဲ့အတွက်အခုလိုတွားရောက်တာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လက်ရှိအချိန်ထိအစ္စရေးနိုင်ငံသား1400ကျော်နဲ့ပါလက်စတိုင်း2800ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်ထန်ယာဟုကတော့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်တို့9နာရီခွဲကြာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းမှာသမ္မတဘိုင်ဒန်ခီးစဉ်ကိုကြေညာခဲ့တာလည်းဖြစ်ပါတယ်။အစ္စရေးကိုဟာမတ်စ်သွေးကြွအဖွဲ့ဝင်တိုက်နေချိန်မှာပဲမြောက်ကိုရီးယားဘက်ကလက်နက်တွေအသုံးပြုခဲ့တယ်လို့ယုံကြည်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုင်ရာအစ္စရေးသံတမန်ကြီးကပြောဆိုပါရယ်မြောက်ကိုရီးယားဘက်ကတော့အွန်လိုင်းမှာပြန့်နှံ့နေတဲ့ဒီဆွဆွဲချက်တွေဟာအချင်းချင်းမရှိဘူးလို့ညင်းဆိုနေပါရယ်ဟာမတ်စ်အဖွဲ့အသုံးပြုခဲ့တဲ့လက်နက်တွေဟာမြောက်ကိုရီးယားကထုတ်တဲ့လက်နက်တွေလို့တောင်ကိုရီးယားနိုင်ငံမှာ၃နှစ်ကြာတာဝန်ယူခဲ့တဲ့အစ္စရေးသံတမန်ကြီးအကီဗာတူက VOU စနေနေ့ကပြောသွားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ5သန်းခွဲနောက်ထပ်ထောက်ပံ့မဲ့ကြောင်းဗြိတိန်အစိုးရကဒီနေ့ပဲကြေညာလိုက်ပါတယ်။ဘေကင်းလုံခြုံပြီးကိုယ်သဘောဆန္ဒနဲ့ညီကုန်တိတ်ခါရှိရှိနေရပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာအရေးရေရှည်ဖြည့်ရှင်းဖို့အတွက်တန်တိတ်ထန်ချထားကြောင်းကိုလည်းဗြိတိန်အစိုးရရဲ့အင်ဒိုပစိဖစ်ရေးရာဝန်ကြီးအန်မယ်ရီထရီဗယ်လီယန်ကကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ရိုဟင်ဂျာတွေနေရမပြန်နိုင်သေးခင်မှာပဲလူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးရသွားဖို့ဆုံးဖြတ်ထားကြောင်းလည်းသူကပြောဆိုထားပါတယ်ရှင်။နိုင်ငံတကာအကြက်တဲတွေကြောင့်ရူဟင်ဂျာအရီအပါအဝင်လက်ရှိပြဿနာတွေကိုမေ့ထားကြဖို့နဲ့ကူညီထောက်ပံ့မှုတွေဆက်ပေးဖို့ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီအကြီးအကဲကတိုက်တွန်းနေချိန်မှာပဲဗြိတိန်ကနောက်ထပ်အကူအညီပေးဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်အစိုးရကယူကရိန်းကိုပေးမယ်လို့ကြေညာပေးထားတဲ့အမေရိကန်လုပ် M1A1 အေဗရန်တင်က32စီးလုံးယူကရိန်းကိုရောက်သွားပြီလို့အမေရိကန်စစ်တပ်ကပြောပါရယ်။ဂျာမနီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလေ့ကျင့်ပေးခဲ့ပြီးယူကရိန်းတပ်သားတွေကခဲယမ်းမီးကြောက်တွေကိုယူပြီးတော့အမေရိကန်စစ်ယူပြီးတော့ယူကရိန်းကိုပြန်သွားကြပြီလို့အမေရိကန်စစ်တပ်ပြောရေးဆိုခွင့်က VOA ကိုပြောပါရယ်ရှင်။
တင်ကျစကိုမခင်လေးကပြပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santo နဲ့ John Dryden တို့ပဲဖြစ်ပါတယ် View American အတန်းအလွင့်အစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ3250လိုင်းလက်မီတာ190တို့ကနေအတန်းအလွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမလေးပါပါThis program.